ဒီကနေ့မြန်မာနိုင်ငံရေးမှာ6ပွင့်ဆိုင်4ပွင့်ဆိုင်14ပွင့်ဆိုင်စသဖြင့်တွေ့ဆုံဆွေးနွေးရေးမှာဘယ်နှစ်ဦးပါဝင်သင့်တယ်ဘယ်လိုပုံစံမျိုးဖြစ်သင့်တယ်ဆိုပြီးတော့အငင်းပွားမှုတွေပေါ်ပေါက်နေတာဆရာကလည်းကြားမှာပေါ့လေဆရာအနေနဲ့ရောယက်တိမှုဘယ်လိုရှိပါလဲခင်ဗျာဘယ်လိုပုံစံမျိုးနဲ့တွေ့သင့်တယ်ဘယ်နှစ်ဦးဘယ်နှစ်ပွင့်ဆိုင်တွေ့သင့်တယ်စသဖြင့်ပေါ့ခင်ဗျာ
အဲ့ဒါနဲ့ပတ်သက်လို့ကျွန်တော်မနေ့ကထုတ်တဲ့7 day ထဲမှာစောင်းမတစ်ပုတ်ရေးထားတယ်ဗျအဲ့ဒါကိုပဲပြန်ပြောပါမယ်အဲ့ကျွန်တော်တို့တိုင်းပြည်က highly divided society ပေါ့ဗျာအကွဲအပြားတွေကသိမ့်နေရတယ်အဲ့ပြိပက္ခတွေကလည်းအနှံ့အပြားသဘောဆောင်နေတာကိုရှင်းလင်းလုံးပြရတာကလို့ပြဿနာက democratic block နဲ့ anti democratic block ကြားပြဿနာလို့လွယ်လွယ်လေးပြောမရတော့အခုက democratic block ဆိုတဲ့ကြားထဲမှာလည်းပါတီတွေအများကြီးကွဲနေတယ်အယူအဆတွေအများကြီးကွဲနေတယ် anti democratic block လို့ကျွန်တော်တို့ပြောခဲ့ကြတဲ့အစိုးရဘက်ပေါ့ဗျာ power elite တွေကြားထဲမှာလည်းမတူတဲ့အယူအဆတွေလည်းကွဲပြဲနေကြတာလည်းရှိတယ်အဲ့လိုအနှံ့အပြားရှိနေကြတော့အဲ့လို6ပွင့်ဆိုင်နေ3ပွင့်ဆိုင်နေ4ပွင့်ဆိုင်နေ68ပွင့်ဆိုင်နေပေါ့ဗျာထားပါတော့အဲ့ဒါတွေနဲ့တိတ်အလုတ်ဖြစ်မယ်လို့ကျွန်တော်တို့မထင်တော့အဲ့တော့အင်အားစုတစ်ခုချင်းတီးခြားတွေ့ရတာပိုအဖြေရမယ်ထင်တယ်။ဥပမာအနေနဲ့ပြောရင် power elite ပေါ့ဗျာ power elite တဲ့မှာအခုကတော့တက်မတော်ရှိတယ်အစိုးရရှိတယ်လွှတ်တော်ရှိတယ်။သူတို့သုံးခုကြားထဲမှာကိုညှိစရာတွေရှိမယ်ထင်တယ်။အဲ့ဒါညှိပြီးတီးခြားထပ်တွေ့ဖို့လိုတာကတော့ political elite ပေါ့ဒေါ်ဆန်းစုကြည်ပေါ့။ဘာလို့လဲဆိုတော့မြန်မာနိုင်ငံရေးမှာဒေါ်ဆန်းစုကြည်ကိုဖယ်ထုတ်လို့မရတော့ဘူး။သူနဲ့လည်းညှိဖို့လို။တခါပြီးရင် power elite နေနဲ့ဗမာနိုင်ငံရေးမှာဖယ်ထုတ်မရတဲ့လူမျိုးစုအဖွဲ့အစည်းတွေလည်းတွေ့ဖို့လိုလိမ့်မယ်ထင်တယ်။ကြက်တာလူမျိုးစုအဖွဲ့အစည်းတွေလည်းတစ်ဖွဲ့နဲ့တစ်ဖွဲ့သဘောတဘာဝမတူတော့မျက်နှာစုံကြီးတွေ့တာနဲ့တစ်ဖွဲ့ချင်းတွေ့တာအဖြေရဖို့ပိုနည်းဆမလားမသိဘူး။အဲ့ဒါလို့တီးကြလက်ပေါက်စိတ်ဝင်ပြီးတော့တွေ့ကြစုံကြပြီးတော့ညှိနိုင်ကြမှာအဖြေရလိမ့်မယ်ထင်တယ်။အခုလို formal အတိုင်းသွားနေတော့သိအဖြေရမယ်မထင်ဘူး။ဘုရားလည်းပြောတော့ကျွန်တော်တို့နိုင်ငံရေးမှာ formal တွေကသိပြီးများလွန်းတယ်ထင်တယ်။တကယ်အဖြေက informalနီးနေသွားရင်လည်းရနိုင်ကြရှိနေမယ်ထင်တယ်။ဥပမာပြောရင်တောင်အာဖရိကပေါ့နော်။ဒါ informal နဲ့အဖြစ်တစ်ခုရသွားတာပဲ
။ဆရာအမိတ်ရှိသွားတယ်လို့ပေါ့လေ။အင်အားစုတစ်ခုချင်းဆိုတဲ့တွေးဖို့နေရာမှာပေါ့နော်။အထူးသဖြင့်စစ်တပ်နဲ့အတိုက်အခံကောင်းဆောင်ဒေါအောင်ဆန်းစုကြည်တို့လို့အဖွဲ့အစည်းမျိုးတွေးဖို့ဘလို့နီးလန်းနေတယ်ဘလို့စတင်တယ်ဘလို့လမ်းကြောင်းနေတယ်ဘလို့ဖြစ်တယ်လဲလို့ဆရာထင်ပါလဲခင်ဗျာ
။အဲ့ဒီကလည်းလမ်းကြောင်းတွေကိုအသေးစားလို့ရှိရင်တော့ညင်းပွားစရာတွေများမှာပဲဗျ။အဲ့တော့လောလောဆယ်အခြေအနေမှာဗျာ democratic စံနေပေါ့ transparency တို့ all inclusive တို့တွေခဏမေ့ထားပြီးတော့အလွတ်သဘောတွေ့ကြတာကပိုကောင်းမှန်းချင်တယ်အလုတ်တဘောဆိုတဲ့နေရာမှာလည်းဗျာကျွန်တော်တို့ကတကယ်လက်တွေ့အလုတ်ဖြစ်နိုင်တဲ့အလုတ်တဘောပေါ့အဲ့ဒါကတော့ mini letter ဆိုတာလည်းရှိတယ်လေခင်ဗျားတို့လည်းသိမှာပေါ့တဘောကတော့ all inclusive မဟုတ်ဘူးပေါ့ဗျာအနည်းဆုံးပါလေအဖြေရဖို့နှိစက်လေသို့တော့အဲ့ဒီအနည်းဆုံးကကိုစားပြုနိုင်တဲ့အနည်းဆုံးတော့ဖြစ်ရမယ်အဲ့ဒီပုံစံမျိုးနဲ့အလုတ်တဘောဆွေးနွေးပွဲတွေကပိုအလုတ်ဖြစ်နိုင်မယ်လို့ကျွန်တော်တို့ပိုးထင်တယ်ပြောရင်တော့ formal မဟုတ်ပေါ့ဗျာ informal လေးပေါ့
အလုတ်တဘောဆိုတဲ့နေရာမှာဆရာရဲ့အခုလွတ်တော်အဆိုပြုလိုက်တဲ့6ပွင့်ဆိုင်တွေ့ဆုံဆွေးနွေးပွဲဆိုတာတော့ပုံကိုကြီးတွေပါနေတဲ့အတွက်လက်တွေ့မကြဘူးမဖြစ်နိုင်ဘူးဆိုပြီးတော့ဒါတပရအစိုးရဘက်ကနေပြောထားတာရှိတော့ကဖြစ်နိုင်ပါမလားဆရာပြောတဲ့အလုတ်တဘောကိုစတင်နိုင်ဖို့ဆိုတဲ့အယူအဆပေါ့ခင်ဗျာ
အခုလို့တွေဆိုရင်တော့ပွင့်လင်းပြောရင်ဗျာလွတ်တော်ကတင်လိုက်တယ်အစိုးရပဲချလိုက်တယ်ဒေါ်ဆန်းစုကြည်ကတင်လိုက်တဲ့တစ်ဖက်ကပဲချလိုက်တယ်ဆိုတာမျိုးတွေဖြစ်နေတော့ကျွန်တော်တို့စောစောကပြောသလိုပြိဘက်ကအနှံ့အပြားဖြစ်နေတာဗျအဲ့လို formal အတိုင်းသွားရင်ဒီတိုင်းနေမှာပဲတယောက်တင်တယောက်ပဲချဖြစ်ကြမှာအဲ့တော့ကျွန်တော်ပြောတဲ့အလို့သဘောဆိုတာ true date လုံးလို့ရတာရှိပါလေဥပမာပထမဦးဆုံးပြောတဲ့ power elite တွေကြတဲ့မှာညှိဖို့ဆိုတာကာလုံးမှာညှိလို့လည်းရတယ်အဲ့ဒီကနေဒေါ်ဆန်းစုကြည်တွေ့ဖို့ဆိုတာသူတို့မတွေ့နိုင်ဘူးဆိုတော့မှလွတ်တော်ထဲမှာကိုညှိလို့ရတယ်ဗျဘာလို့ဆိုလွတ်တော်ထဲမှာအင်အားစုတော်တော်ရှိတယ် USCP ကပါတီခေါင်းဆောင်လည်းရှိတယ်တက်မတော်ကနေကာကျုပ်မဟုတ်တော့ကာကျုပ်ကိုဒိုက်ရိုက် report တင်နိုင်တဲ့ကိုယ်စားလှယ်တွေရှိတယ်အဲ့ဒါနဲ့ဒေါ်ဆန်းစုကြည်နဲ့တွေ့မယ်ဆိုလည်းဖြစ်တာပဲဒါကဥပမာတစ်ခုအနေနဲ့ပြောတာသိပြီးတော့တရားဝင်ကြေညာလောက်အောင်ကြီးကျယ်ခန်းနာကြမှာခန်းနာမယ်ဗျာတိုးတိုးတိတ်တိတ်နဲ့ informal လုပ်သွားရင်အဖြေရနိုင်ကြလမ်းကြောင်းတွေရှိနိုင်မယ်လို့ထင်တယ်အခုသွားနေကြတာဟိုလူကြားကောင်းလို့ဖြစ်နေဘယ်နှပွင့်ဆိုင်ညာနှပွင့်ဆိုင်နေအဲ့ဒါတွေသွားနေကြတော့ဆိုကျွန်တော်တို့အလုပ်ဖြစ်တော့မယ်မထင
်လက်ရှိပြောဆိုနေကြတဲ့ဘယ်နှပွင့်ဆိုင်ဆိုတဲ့ကိစ္စအဓိကအဖြစ်ပေါ့လေကျွန်တော်တို့နားလည်တာဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဖို့ဆိုတဲ့ကိစ္စကြောင့်ဒါပေါ်လာတယ်ပေါ့ဆရာရယ်ဆိုတော့အစိုးရဘက်ကဒီတွဲဆုံဆွေးနွေးရေးအတွက်ဒီအစိုးရနဲ့စစ်တပ်ဘက်ကပေါ့လေအာတီတာကိုဆရာအနေနဲ့ဘယ်လိုတွေများခန့်မှန်းလို့ရပါလဲခင်ဗျသူတို့ဘယ်လောက်ထိကိုဒီအကြက်တဲကကြော်လွှားခြင်းနဲ့စိတ်ဆန္ဒရှိတယ်ဆိုတာပိုင်းဖြတ်လို့ရပါလဲခင်ဗျ
ဒီလိုရပြောကြလို့ရှိရင်တော့အားလုံးကအကြက်တဲကိုကြော်ကျင်ချက်ဟန်တော့တူပါတယ်သို့တော့ကြော်ကျင်တဲ့စန္ဒမှာဒီဂရီတွေတော့တူချင်မှတူမှာပေါ့အဲ့ဒါတွေတော့ကျွန်တော်တို့အတိအကျမပြောနိုင်ဘူးဥပမာနဲ့ပြောရင်တော့ဘယ်သူမှနောက်ကျောင်းပြန်မယ်အနေထားကိုရောက်စေချင်တာမတူပါဘူးဒါပေမဲ့တပြိုင်တည်းတတိထားမှာနောက်ကျောင်းမပြန်ဘူးလို့လည်းယတိပြဆုံးရထားကြတာမတူဘူးအဲ့တော့အချိန်နဲ့တစ်ခုအောင်မှာအချိန်နဲ့ကနောက်ကျောင်းပြန်တယ်မျိုးလည်းဂျုံကောင်းဂျုံနိုင်တာအဲကျွန်တော်တို့ကဆွေးနွေးပွဲတွေလိုချင်တယ်ဆိုတာအဲ့ဒီအချိန်နဲ့တမျိုးမရောက်အောင်
နောက်တစ်ခုကဆရာရဲ့လာမယ့်2015ခုနှစ်ဟာ ရွေးကောက်ပွဲနဲ့အတူပေါ့နော်သမရဖြစ်အခြေခံဥပဒေပြင်ဆက်တဲ့ဒီအရေးကြီးတဲ့လှုပ်ရှားတွေနဲ့ဖျက်သန်းရမယ်ဒီမြန်မာနိုင်ငံရေးမှာအင်မတန်အရေးကြီးတဲ့နှစ်တစ်နှစ်ဆိုပြီးတော့အားလုံးကနားလည်နေကြတယ်ပေါ့လေဆရာအနေနဲ့ဒီ2015ကာလကိုချောချောမွေ့မွေ့နဲ့ကြော်ဖြတ်နိုင်အောင်အတိုက်ခံအဖြစ်စေအစိုးရအဖြစ်စေလွတ်တော်အဖြစ်စေစစ်တပ်ကဖြစ်စေပေါ့ဘလူသဘောထားတွေပိုက်ပြီးတော့သွားတင်တယ်လို့ထင်ပါလေခင်ဗျာ
ဝင်လင်းပြောတော့အခုလောလောဆယ်ထိတ်တင်နေတဲ့ပြဿနာတစ်ခုကတော့အခြေခံဥပဒေတစ်ဖက်ပြအခြေခံဥပဒေကိုကြည်မြင်ပုံရောပြင်မြင်တဲ့အတိုင်းအတာတွေရောအင်အားစုတစ်ခုနဲ့တစ်ခုမတူရအဲ့တော့ကျွန်တော်ဖြစ်စေခြင်းတဲ့စန္ဒကတော့အခြေခံဥပဒေပြင်ဆင်ရေးမှာအများသဘောညီနိုင်မဲ့အချက်တော်ရှာလိမ့်မယ်အဲ့ဒီအချက်ကလည်းရှိသလောက်ရှိမယ်ထင်ပါလေဥပမာဘာလဲဆိုတော့လူမျိုးစုတွေနဲ့ဆက်ဆက်နေတဲ့ဇယားတစ်နှစ်သုံးစားတဲ့ကိစ္စတွေပေါ့အဲ့ဒီကိစ္စတွေမှာကျွန်တော်သိသလောက်ကတော့တက်ကလည်းတင်းထဲမှာကုကန်ထားတာမရှိဘူးအဲ့ဒါလို့အများညီနိုင်မဲ့ကိစ္စကိုတော့လွတ်တော်မှာတင်ပါမဲခွဲဆုံးပြပါအဖြေတစ်ခုရနိုင်စရာရှိပါတယ်ဒါတစ်ခုပေါ့သို့တော့ controversial issue တွေအများကြီးရှိတယ်ဥပမာ436လို59စားအဲ့ဒါမျိုးတွေကတော့လွတ်တော်မှာအခုတွားနေတဲ့သမယိုးကြလမ်းကြောင်းအတိုင်းလွတ်တော်မှာဆွေးနွေးကြမယ်ပြီးတော့မဲခွဲဆုံးပြမယ်ဆိုဘယ်သူနိုင်မယ်ဆိုတာအဖြေသိနေပြီလေအဲ့ဒီအဖြေကအားလုံးလက်ခံနိုင်မယ်အဖြေလည်းဟုတ်မှာမဟုတ်ဘူးအဲ့တော့2015မတိုင်ခင်နောက်ထပ်မိဘတွေဖန်တီးသလိုဖြစ်မှာစိုးတယ်ဒါကြောင့် controversial issue တွေနဲ့ပတ်သက်ရင်ကျွန်တော်တော့အလွတ်သဘောညှိစေချင်တယ်အလွတ်သဘောညှိလို့အဖြေတစ်ခုရမှလွတ်တော်တင်မဲခွဲပြဿနာမရှိဘူးတကယ်လို့အလွတ်သဘောညှိလို့မှအဖြေမရသေးခြင်းစိုင်းငံ့ထားသေးခြင်းနဲ့မဲခွဲဆုံးပြတာမျိုးမတွားအဲ့ဒီအတိုင်းသွားကြမယ်ဆိုတော့2015မတိုင်ခင်မှာအခြေခံပြိပက္ခတွေမရှင်းနိုင်တော့မှမယုံမလွန်တော့ထိန်းချနိုင်မယ်ထင်တယ်။ဒါဆိုနောက်ကျုံးပြန်အန်ရရဲ့အထိုက်လျောက်ကကွယ်နိုင်လိမ့်မယ်ထင်တယ
်။ဆရာအမိရှိသွားသလိုအလွတ်သဘောတူတူတိတ်တိတ်တွေ့ကြဖို့ဆိုတဲ့နေရာမှာအထူးသဖြင့်အစိုးရနဲ့တိုက်ခန့်ကြစစ်တပ်နဲ့အတိုက်ခံတွေကြမှာယုံကြည်မှုမရှိဘဲနဲ့ဖြစ်နိုင်ခြေဘလောက်များလဲခင်ဗျာ
။ယုံကြည်မှုဆိုတာတော့မရှိဘူးဗျ။ယုံကြည်မှုမရှိလို့လဲအင်အားစုတည်တည်ကနိုင်ငံရေးလုပ်နေကြတာကိုယုံကြည်မှုရှိပြီဆိုတော့ဘာလုပ်နေကြရလို့လဲဗျာ။ယုံတဲ့အဖွဲ့အစည်းတခုကိုမင်းလှုပ်လိုက်တော့ဆိုလွှဲလိုက်ရုံရှိတာပဲနိုင်ငံရေးဆိုတာကအပြန်အလှန်ယုံကြည်မှုတွေမရှိလို့ဖြစ်နေတာဟုတ်ဒါကြောင့်လည်းအပြိုင်နိုင်ငံရေးတွေလုပ်နေရတာဟုတ်အင်အားစုအတီးပြီးရအဲ့တော့ယုံကြည်မှုဆိုတာလည်းဒီတိုင်းတော့ဖြစ်မှာမဟုတ်တွေ့ဆုံဆွေးနွေးရင်းနဲ့ပဲဖြစ်လာမှာဒါလည်းချက်ချင်းတော့ဖြစ်ချင်မှာဖြစ်မှာပေါ့
ဆရာဦးကျော်ဝင်ကျေးဇူးများတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့